လက်လက်နေတဲ့အရာဝေတိုင်းဒေသကြီးဝန်ကြီးချုပ်ရတူအတွက်ညံအောင်မြို့နယ်မဲဆန္ဒနယ်အမှတ်၈ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလောင်မောင်အောင်ကိုဝန်ကြီးချုပ်အနေနဲ့ခန့်အပ်တာဝန်ပေးလိုက်ပြီးဖြစ်ပါတယ်။လာမယ့်ဇန်နဝါရီလ23ရက်နေ့မှာကျင်းတစ္ဆာကျင်းဆိုပြီးတာဝန်ထမ်းဆောင်တော့မယ့်ဝန်ကြီးချုပ်တိတ်ကစိုက်ပျိုးရေးကဏ္ဍကိုမြှင့်တင်ပြီးအရာဝေတိုင်းရဲ့စီးပွားရေးကိုတိုးတက်အောင်လုပ်မယ်လို့လည်းပြောပါတယ်။ဒီသတင်းကိုတော့ View မြန်မာပိုင်းသတင်းတော်မင်းခါကပေးပို့ထားပါတယ်ရှင်
။ဒီကနေ့အရာဝေတိုင်းဒေသကြီးလွှတ်တော်မှာမြောင်မြို့နယ်အမတ်ဦးလာမိုးအောင်ကိုကန့်ကွက်သူမရှိတော့မို့အေယာဝတီတိုင်းဒေသကြီးဝန်ကြီးချုပ်အသိခံအပ်ဖို့သဘောတူညီလိုက်ပြီးဖြစ်ပါတယ်။အေယာဝတီတိုင်းဝန်ကြီးချုပ်အနေနဲ့၃နှစ်ကြာတာဝန်ယူမဲ့ဝန်ကြီးချုပ်အသိဦးလာမိုးအောင်ကစိုက်ပျိုးရေးကဏ္ဍကိုမြှင့်တင်ပြီးအေယာဝတီတိုင်းရဲ့စီးပွားရေးကိုတိုးတက်အောင်လုပ်မယ်လို့ရည်ရွယ်ထားကြောင်း VOA ကိုအခုလိုပြောပြလာခဲ့ပါတယ်
။လက်ရှိကြည့်ရပြီးကြည့်တဲ့အခါမှာကျွန်တော်ဒီအေယာတိုင်းရဲ့စီးပွားရေးတိုးတက်အောင်ကျွန်တော်ညီလို့ဘာလို့လဲကျွန်တော်တွေးတာလဲဆိုတော့အများကြီးလေသမားတွေကြီးလေဒီအများကြီးရှိတယ်။အများကြီးတွေများကြီးတယ်။အဲ့ဒီကောင်ကစပြီးအလိုလိုလုပ်မယ်ဆိုရင်စီဝါရီတုတ်တဲ့ဘုရားလေ။ဒီမြန်မယ်လို့ကျွန်တော်ယူဆတယ်ပြီ။အဲ့ကောင်ကကျွန်တော်ပြောတယ်။ဥရပါမယ်။မူဝါဒဘာညာတွေကြတော့ကျွန်တော်တိုင်းစီဖြစ်တယ်လို့ပြည်တော်ကချာမှာပေါ့နော်။ချာရတယ်ကောင်းတယ်။ကောင်းတာကိုလက်တွေ့ကြကြစိတ်တိုင်းကျွန်တော်မလုပ်နိုင်တဲ့ကောင်မလို့အဆင်မပြေဘူး။အဲ့တော့မူဝါဒကိုလည်းတကယ်မှလုပ်မယ်။နည်းပညာကိုလည်းပြီးမယ်။နည်းပညာကိုလည်းတိုးတက်အောင်လုပ်မယ်။အဲ့ဒါနည်းပညာအဲအားနည်းချက်ကြောင့်အဲ့ဒီဘူးလို့ဖြစ်နေတာ
ဦးလာမိုးအောင်ရဲ့မွေးရစားတီဟာမြန်အောင်မျိုးနဲ့ဖြစ်ပြီးစိုက်ပျိုးရေးဆိုင်ရာဘွဲ့ရရှိထားသူဖြစ်ပါရင်တိုင်းဒေသကြီးလွတ်တော်မှာတိုင်းဒေသကြီးလွတ်တော်အမတ်အနေနဲ့တိုင်းဒေသကြီးလွတ်တော်ရဲ့စိုက်ပျိုးမွေးမြူရေးဆယ်မြောင်းနဲ့တယံဇာတရေးရာကော်မတီအတွင်းရုံမူလူမှုရေးပညာရေးကျန်းမာရေးနဲ့သဘာဝဘေးအန္တရာယ်ကာကွယ်ရေးကော်မတီဝင်အတယောက်အနေနဲ့တာဝန်ယူခဲ့ဖို့သူတဦးလည်းဖြစ်ပါရဲ့။လက်ရှိဝန်ကြီးချုပ်အသင်းနဲ့အတူစိုက်ပျိုးမွေးမြူရေးဆယ်မြောင်းနဲ့တယံဇာတကော်မတီမှတာဝန်ယူခဲ့ဖို့တဲ့ပြည်အောင်စုစံခိုင်ရင်နဲ့ဖွံ့ဖြိုးရေးအသင်းကဒေါက်တာစိုးသိန်းကတော့အစ်စ်တက်လာမဲ့ဝန်ကြီးချုပ်နဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးပြောဆိုခဲ့ပါရဲ့
။သူကခုနကစိုက်ပျိုးရေးပညာရှင်ပေါ့။တီးရတဲ့ရည်ရည်ရဲ့အနေထားကတော့ဟိုရိုးတာပေါ့နော်။ယူသားပါတယ်။ဒီလိုအနေနဲ့ဆက်ဆောင်တိုင်းရှိမရှိဆိုတော့ဆက်ပြီးကြည့်ရမယ်သဘောတော့ရှိပါတယ်။ဒါကြောင့်လည်းဆိုတော့ဒီဝင်းချုပ်တောင်ရကြီးတော့ထမရပေါ့လေ။တိုးတော့သူ့အတွက်ရွယ်ဒီ53နှစ်လောက်ပဲရှိသေးတယ်။ကျမတန်ဆွမ်းနေသူစိတ်သွေးပညာရှင်ဖြစ်တဲ့ကြောင့်ဒီအတိုင်းမှလည်းခဏကစိတ်သွေးနဲ့ငါလုပ်ငန်းပြဿနာတွေပဲအဓိကရှိတာလေ။အဲ့တော့ဆရာတို့ကတီးရနေတာကတော့ဘာပြောမှအခက်အခဲလေးပြောရှိကောင်းရှိမယ်။ဒါပေမဲ့ရင်းဆိုင်ကျော်လွှားနိုင်မယ်လို့ဆိုယူဆပါတယ
်။လာမယ့်နှစ်တွင်မှာစိုက်ပျိုးရေးကဏ္ဍတမှုထူးခြားတိုးတက်အောင်လှုပ်ဆောင်ဖို့စိတ်ကူးထားတဲ့ဝန်ကြီးချုပ်တဲ့ဦးလာမိုးအောင်ကစိုက်ပျိုးရေးကဏ္ဍတိုးတက်ဖို့နဲ့စီးပွားရေးတိုးတက်နိုင်ဖို့ပြည်သူတွေကိုအခုလိုပန်ကြားလိုက်ပါတယ်
။ဒါဆိုရတဲ့တည်းဘသူတွေပြည့်ပြည့်ပြည်သူကမပိုင်မပြီးဘူး။အဲ့တော့ကျွန်တော်တို့ဆိုရရင်လည်းဘုံလုံးမမြင်ဘူး။သူတို့ရရင်ဘုံလုံးမမြင်ဘူး။ဌာနဆိုင်ရင်ဘုံလုံးမမြင်ဘူး။အများကြီးဖြစ်ပြီးပြည်သူကကျွန်တော်အဲ့ဒီဆိုရတဲ့ဌာနတွေလွတ်တော်တွေနဲ့မြင်ရင်ဒီကျေးဇူးနဲ့ဆင်းရဲဥပပေါင်းပါဝင်ဆောင်ရွက်ကြမယ်ဆိုတာ။အောင်မြင်ပါလား။အဲ့တော့အဲ့ဒီကျွန်တော်ပြည်ပြည်ကလည်းကျွန်တော်တို့ရဲ့လူရဲကြိုးပါ။ကျွန်တော်အားနဲ့လည်းဥပပေါင်းဆောင်ရွက်ကြပါလို့ပြောပါမယ်
။ဦးလာမိုးအောင်ဟာလာမယ့်ဇန်နဝါရီ23မှာတော့တရားဝင်ကျန်းသစ်စာတင်ဆိုပြီးဝင်းကြီးတုတ်တာဝန်ကိုလွှဲပြောင်းယူမှာဖြစ်ပါရဲ့ရှင်။